အင်ဒိုနီးရှားနိုင်ငံအာချီခရိုင်ကမ်းလွန်ပင်လယ်ပြင်တွေကနေကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တရားနှီးပါးတွေမှာကလေးငယ်အယောက်30ပါဝင်တယ်လို့အာချီမြောက်ပိုင်းခရိုင်ရဲချုပ်ကပြောပါတယ်
Sampai saat ini jumlahnya yang laki-laki dewasa 15 kemudian
အခုထိကယ်ဆယ်ထားတဲ့သူတွေရဲ့အမျိုးသား15ဦးအမျိုးသမီး49ဦးနဲ့ကလေးအယောက်30မှာယောက်ျား40ယောက်နဲ့မိန်းကလေးအယောက်20ပါတယ်လို့ရဲကျူ Trihadian တို့ကပြောပါတယ်ပင်လယ်ထဲမှာမျိုးနေတဲ့ဆက်လီဘော်ကရိုဟင်ဂျာအယောက်100နီးပါးကိုဗုဒ္ဓဟူးနေ့မှာအင်ဒိုနီးရှား၅ဖန်သမားတွေကတွေ့ခဲ့ပြီးတဲ့နောက်အာချီခရိုင်အာဏာပိုင်တွေကကယ်တင်ခဲ့တာပါဆက်လီကန်းကပ်ပြီးတာနဲ့ဒုက္ခသည်တွေကိုစီးစစ်ဖို့စီရင်ကောက်ယူသွားဖို့စီစဉ်သွားမယ်လို့ရဲကျူ Trihadian 2ကပြောပါရယ်2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့ချတိုက်ပွဲတွေကြောင်းမြန်မာစစ်တပ်ကနေမြေရှင်းလင်းလာမှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံသွားဖို့ကြေညာထားပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာအနေအဆာဆင်းရဲတဲ့အတွက်ဒုက္ခသည်တွေဟာအရင်ကလည်းမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားကိုဆက်လီတွေနဲ့တွားရောက်ခဲ့ကြတာတွေရှိပါတယ်ရှင်။